ယခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ဌာနချုပ်စခန်းကိုယခိုင်တပ်မတော် AA ကလာတိုက်တဲ့အတွက်ဒီကနေ့ဆုတ်ခွာခဲ့ရတယ်လို့ ALP တာဝန်ရှိသူတွေကပြောပါတယ်။ ALP ဟာမြန်မာအစိုးရနဲ့အပြစ်ရလက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။အခုလိုတိုက်ခိုက်မှုကိုယခိုင်တပ်မတော် AA ဘက်ကအကြောင်းကြားထားတဲ့အကြောင်း ALP ဘက်ကပြောတဲ့ဟာကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကုန်းအင်ကပြောပြပေးပါမယ်ရှင်။
အိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်နေမှာရှိတဲ့ ALB ရခိုင်ပြည်လွတ်မြောက်ရေးပါတီဌာနချုပ်စခန်းတစ်ခုကိုရခိုင်တပ်မတော် AA ကနေဝင်ရောက်ဖတ်ခတ်ချက်လို့ဒီကနေ့မှစခန်းချသွားပြီးတပ်ဖွဲ့ဝင်တချို့ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့ ALB ဒုတိယဥက္ကဋ္ဌခိုင်ဆိုးနိုင်အောင်က VOA ကိုပြောပါတယ
်။လက်နောက်ကြီးကအများကြီးထူတော့ကျွန်တော်ရှိရရေးဖို့ထူကြတယ်။ကျွန်တော်ရှိရရေးဖို့သတိလျောက်ကြတယ်။ညမေးကမလျောက်ကြတယ်ဒီနေ့ခါလျောက်ကြဆိုတော့ကျွန်တော်ဟုတ်တယ်ဒီနေ့ဟုတ်တယ်ဆက်ပြောလိုက်ရတယ်လို့ပြောတယ်
AA ရခိုင်တပ်မတော်ကနေဘာကြောင့်အခုလိုတိုက်ခိုက်လာလဲဆိုတာမသိရသေးတယ်လို့ဒီဖြစ်စဉ်အတွက် AA ဘက်ကတရားဝင်အကြောင်းကြားထားတယ်လို့ခိုင်ဆိုးနေအောင်ကဆက်ပြောပါတယ
်။ဟုတ်ရှင်းရှင်းဘာကြောင့်တိုက်ရလဲဆိုတာတော့အဲ့ဒါတော့ကျွန်တော်မသိဘူး။ကျွန်တော်ကမလိုလားရှိမှာပေါ့ဗျာ။ကျွန်တော်လည်းသူတို့ကြောင့်ဒီလိုဇာပိတဲ့အဲ့လိုမဖြစ်သေးမကိုရှင်းရှင်းဖြစ်တာလေ။ကျွန်တော်တို့ချုပ်ပြပါဆိုပြီးတော့ချက်ဦးကြီးချုပ်ပေါ်တွမ်းမြက်လေကိုကျွန်တော်ဆီကချက်ဦးကြီးချုပ်စာပြေတယ်။ဇာပိတော့အဲ့ဒါကိုသူတိုက်ခရီးဆက်ပုံပေါ်ကျွန်တော်တို့ရတဲ့ပြဿနာမျိုးလို့နိုင်ငံပြဿနာတွေရဲ့ဆွေးနွေးပွဲတွေကလည်းကျွန်တော်တို့ကဖြစ်ခဲ့တဲ့ဆစ်စရာကိုလက်ရကပဋိပက္ခကိုကျွန်တော်မလိုလားဘူး
ပြီးခဲ့တဲ့ဩဂုတ်လ27ရက်နေ့တုန်းက ALB သတ်မှုသူဖြစ်သူပိုမွေးဆွေးနဲ့ဆရာခန်တင်းထိုက်တို့ဟာမြန်မာဖက်ချန်းကနေအိန္ဒိယဖက်ချန်းတာကြီးရွာကိုတွားရောက်လဲပါရမှာ AA သတ်မတော်ဘက်ကဖမ်းဆီးခဲ့ပြီးမနေ့က ALB ဌာနချုပ်စခန်းတစ်ခုကိုလာရောက်တိုက်ခိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့2016ခုနှစ်ဇွန်လမှာလည်းရခိုင်ပြည်လူမျိုးရေးသတ်မတော်နဲ့ရခိုင်သတ်မတော်တို့ဟာချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတိုက်ပွဲငွေတွေဖြစ်ပွားခဲ့ဘူးပါတယ်ALP ရခိုင်ပြည်လူမျိုးရေးသတ်မတော်နဲ့ရခိုင်သတ်မတော်တို့ဟာအိန္ဒိယမြန်မာနယ်စပ်တွင်နိုင်မြေပိုင်ဆိုင်မှုနဲ့အောက်ခွန်ပြဿနာကြောင့်အငြင်းပွားမှုတွေရှိနေတယ်လို့အခုဒီချိန်မှာအမြင့်ဆုံးစည်ရေးပဋိပက္ခဖြစ်ပွားခဲ့ကြတာပါဒီလိုပြစ်ဆက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးရခိုင်သတ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးရခိုင်သတ်မတော်ရဲ့ရှေ့ပိုင်းစစ်သေးတာတာဝန်ခံဘူမူကျော်ဟန်ကတော့ဒီဖြစ်စဉ်အခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်
ကျွန်တော်လည်းအားပေးကြရတယ်ကတော့အရှင်းတမားလည်းခရီးဆက်နေလို့
ALB အနေနဲ့ကရခိုင်ချင်းချင်းကြားသွေးစည်းညီညွတ်ရေးတည်ဆောက်ရမယ့်ကာလမှာအခုလိုစစ်ရေးပဋိပက္ခဖြစ်ပွားတာဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ ALB ဒုတိယဥက္ကဋ္ဌခိုင်ဆိုးနေအောင်ကဆိုပါတယ် ALB ပါတီကို1969ခုနှစ်ဧပြီလ9ရက်နေ့ကကရင်မျိုးရစည်းရုံး KNU နေမြေမှာစတင်တည်ဆောက်ခဲ့ပြီးပါတီရဲ့လောက်ခံရခိုင်ပြည်လူမျိုးရေးတပ်မတော်ကတော့1984ခုနှစ်ဇူလိုင်လမှာတည်ဆောက်ခဲ့ပြီးအိန္ဒိယမြန်မာနယ်စပ်ဘင်္ဂလားဒေ့ရှ်နယ်စပ်ထိုင်းနယ်စပ်တွေမှာခြေပြုလှုပ်ရှားနေပါတယ် ALB က2012ခုနှစ်ဧပြီလမှာမြန်မာအစိုးရနဲ့ပြည်내စစ်အပြည့်ရလက်မှတ်ရေးသူနိုင်ခဲ့တယ်လို့ NC ပြည့်ရလက်မှတ်ရေးသူထားတဲ့ဖွဲ့လည်းဖြစ်ပါတယ်။ရခိုင်တပ်မတော် AA ကတော့ NC လက်မှတ်မရေးသူနိုင်သေးတယ်လို့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးတင်းမာနေဆဲဖြစ်ပြီး UWSA ဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ဦးဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။